နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာနယ်သာလန်နိုင်ငံကနေမြန်မာနိုင်ငံကိုပြန်လာနေတာဖြစ်ပြီးဒီနေ့စနေနေ့မှာမြန်မာနိုင်ငံကိုရောက်လာပွဲရှိတယ်လို့မြန်မာအစိုးရနဲ့နှိစက်တဲ့သတင်းရင်းမြစ်တွေက VOA ကိုပြောပါတယ်။ဒေါက်ဆန်းစုကြည်မြန်မာနိုင်ငံကိုပြန်ရောက်လာတဲ့အခါကြိုးစုပွဲကြီးလှုပ်ဖို့ပြင်ဆင်နေတယ်ဆိုတဲ့သတင်းတွေလည်းထွက်ထားပါတယ်။ဒေါက်ဆန်းစုကြည်ဟာဒီဇင်ဘာလ12ရက်ကြာတာရင်းနေ့ကအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာအပြည့်သက်တင်ပြပြောဆိုခဲ့ပြီးတဲ့နောက်သူကိုထောက်ခံအားပေးဖို့ရောက်နေကြတဲ့ဥရောပတဝန်းကမြန်မာနယ်ပွားတွေနဲ့ကြတာရင်းနဲ့တောက်ကြနေမှာခွဲတွေ့ဆုံပြီးကျေးဇူးတင်စကားပြောခဲ့ပါတယ်။ဒါပေမဲ့တောက်ကြနေကနယ်သာလန်အောက်လွတ်တော်နိုင်ငံခြားရေးကော်မတီနဲ့တွေ့ဆုံဖို့စီစဉ်ထားတာကတော့ပြတ်သွားခဲ့ပါတယ်။ဒေါက်ဆန်းစုကြည်ရဲ့ခီးစဉ်မှာမျှော်လင့်မထားတဲ့အကြောင်းရင်းတွေပေါ်လာတဲ့အတွက်တွေ့မဲ့အစီအစဉ်ကိုအခုလိုဖျက်လိုက်တယ်လို့နယ်သာလန်အောက်လွတ်တော်ကိုကိုကာဘီနယ်သာလန်ပြည်တွင်းသတင်းတွေကဖော်ပြခဲ့ပါတယ်။ ICJ မှာဂမ်ဘီယာကမြန်မာနိုင်ငံကိုတရားဆွဲဆိုပြီးတော့ကြားဖြတ်လုဆောင်ရမှတွေချမှတ်ပေးဖို့လျှောက်ထားတာကိုဒီဇင်ဘာ10ရက်ကနေ12ရက်နေ့အထိ3ရက်အတွင်းကြားနာပွဲ၄ကြိမ်လုပ်ခဲ့ပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်တွေဘယ်တော့ထွက်လာမယ်ဆိုတာအတိအကျမသိရသေးပေမဲ့အမြန်ဆုံးကြေညာပေးဖို့ရှိတယ်လို့တော့တရားရုံးဘက်ကပြောထားပါတယ်ခင်ဗျ။